ကမ္ဘာပေါ်ကအစိုးရတွေဟာလူ့အခွင့်အရေးတက်ကြွလှုပ်ရှားနေသူတွေနဲ့လူမှုအခြေပြုအဖွဲ့အစည်းကလှုပ်ရှားတက်ကြွသူတွေကိုချေမှုန်းဖို့အကြမ်းဖက်ဝါဒဆိုတာကိုအကြောင်းပြပြီးအမျိုးသားလုံခြုံရေးဥပဒေနဲ့ချိန်ဆနေကြတယ်လို့လူ့အခွင့်အရေးမြင့်တင်ရေးနဲ့ကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတိပေးတော်ပါတယ်။ဖော်ရှင်ကမြို့ကမဟာဗျူဟာနဲ့နိုင်ငံတကာလေလာရေးဌာနမှဆရာပင်းနီကကုလအထူးကိုယ်စားလှယ်ဖီယိုနူလာအိုလျန်ကအဲ့လိုပြောသွားတာပါ။လူ့အခွင့်အရေးတက်ကြွလှုပ်ရှားသူတွေရှင်နေတွေလူမှုအခြေပြုအဖွဲ့အစည်းကတက်ကြွလှုပ်ရှားသူတွေကိုအနောက်ရှက်ပေးတာဖြစ်နေတာထိမ့်နေတာနဲ့တက်ချက်မှုကျူးလွန်တာတွေကိုနိုင်ငံတော်လုံးချုပ်ရေးအတွက်ကြောင်းပြပြီးတရားဝင်လှုပ်ကိန်တာမျိုးလက်မခံနိုင်ဘူးလို့လည်းကုလအထူးကိုယ်စားလှယ်နှစ်အိုလျန်ကပြောဆက်ပြောပါတယ်။အစိုးရကပြုလုပ်တဲ့အကြမ်းဖက်မှုတမ်းမြန်ချင်းမွေရေလှုပ်ဆောင်ချက်တွေဟာလူ့လက်ခွင့်ကိုနှဲပါစေပြီးတော့လူ့ခွင့်ရေးချိုးဖောက်ဖို့အားပေးရရောက်တဲ့အတွက်အစိုးရရဲ့လိုရကအစိုးရဝါဒကိုတွန်းအားပေးရရောက်တယ်လို့နိုင်ငံရေးအရအကြမ်းဖက်မှုတွေလက်ဖြစ်လာနိုင်တယ်လို့နီအိုလျန်ကတိပေးတော်ပါတယ်။အကျမ်းဖက်မှုတမ်းမြန်ချင်းမွေးရေးကိုကမ္ဘာနိုင်ငံတချို့ကအစိုးရအဖွဲ့တွေတလဲအတုံးပြနေတာကိုဆိုရင်ကြောင်းလူခွင့်ရရှိတယ်ပြောဆိုလာတာဒါပထမဆုံးအခြေအနေတော့မဟုတ်ပါဘူး။ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့2018ခုနှစ်လေ့လာမှုတစ်ခုမှာတော့ African အစိုးရရဲ့အကျမ်းဖက်ဝါဒတိုက်ချဲ့ရေးလုပ်ရတဲ့ကြောင်းအကျမ်းဖက်အုပ်စုတွေထံကူးပြောင်းသွားကြတဲ့လူအရေးအတွက်တိုးလာတာကိုတွေးချင်ရပါတယ်။